အမေရိကန်သမ္မတဘရက်ကိုဘားမားရဲ့ဒုတိယအကြိမ်သမ္မတသက်တမ်းကျန်းသစ်စာချိန်ဆိုပွဲအခမ်းအနားကိုမြို့တော်ဝါရှင်တန် DC မှာတနင်္လာနေ့တနေ့လုံးချင်းချင်းသည်ကျင်းပနေကြပါတယ်။ VOA ရဲ့အင်ပီရိုသတင်းထောက်ကန်ကလင်းရဲ့သတင်းပေးပို့ချက်ကိုအခြေခံပြီးဝါရှင်တန် DC မှာကျင်းပနေတဲ့သမ္မတကျန်းသစ်စာချိန်ဆိုပွဲအခမ်းအနားအကြောင်းကိုတော့ကိုသားညုံကဆက်ပြီးပြောပြပေးပါအောင်ရှင်
။သမ္မတကျန်းသစ်စာချိန်ဆိုပွဲအခမ်းအနားနေ့မှာရာသီဥတုချမ်းရေးပေမဲ့တနေ့လုံးနေသာနေတယ်လို့ပြောရပါမယ်။အမေရိကန်လွှတ်တော်အဆောင်အနောက်ဖက်အမျိုးသားရင်မြင်ကသမ္မတအိုဘားမားရဲ့ဒုတိယကြိမ်ကျန်းသစ်စာဆွေးနွေးအခမ်းအနားကိုအမေရိကန်ပြည်သူ၈သိန်းဝန်းကျင်တက်ရောက်မယ်လို့ခန့်မှန်းထားကြပါရယ်။အများပြည်သူရှိကျန်းသစ်စာဆွေးနွေးအခမ်းအနားကိုတရားသူကြီးချုပ်ဂျွန်ရောဘတ်စ်ကကမထလုပ်ပေးပါရယ
်။ I Barack Hussein Obama do solemnly swear.
I Barack Hussein Obama do solemnly swear.
Preserve, protect and defend.
Preserve, protect and defend
the Constitution of the United States.
The Constitution of the United States.
So help you God.
So help me God.
Congratulations, Mr. President. Well done.
သမ္မတအဖြစ်နဲ့ကျန်းသစ်စာဆိုတာကိုတရားသူကြီးချုပ်ဂျွန်ရောဘတ်စ်ကတိုင်ပြီးခဲ့တာပါ။ဒါဟာအများပြည်သူရှိမှသမ္မတအဖြစ်နဲ့ကျန်းသစ်စာဆိုတာပါ။တနေ့ကဇန်နဝါရီလ20ရက်နေ့ကတော့တရားဝင်ကျန်းသစ်စာဆိုပွဲကိုအင်ပြီးတော့မှပဲအချင်းချုံပြုလုပ်ပါတယ်။အမေရိကန်ဖွဲ့စည်းပုံအရရွေးချယ်ခံရတဲ့သမ္မတသစ်အနေနဲ့ဇန်နဝါရီလ20ရက်နေ့မှာကျန်းသစ်စာဆိုရမှာဖြစ်ပေမဲ့အဲ့ဒီနေ့ကတင်းထုံနေနေကြပါရတယ်။ဒါကြောင့်မို့ဖွဲ့စည်းပုံအတိုင်းတရားဝင်အားဖြင့်အင်ပြီးတော့မှာပဲအချင်းချုပ်လှုပ်ပြီးတော့ဒီမနေ့ဇန်နဝါရီလ21ရက်နေ့တင်းလာနေမှာတော့အစင်လာတိုင်းအများပြည်သူရှိမှကျန်းသစ်စာဆိုပွဲပြုလုပ်တာပါ။အများပြည်သူရှိကျန်းသစ်စာဆိုပွဲမှာတော့သမ္မတအိုဘားမားကတမန်ကျန်းစာအုပ်နှစ်အုပ်သုံးပါတယ်။တုတ်ကတော့1962ခုနှစ်တုန်းကသမရလင်ကွန်သမရဖြစ်တဲ့ကျန်းသစ္စာဆိုခဲ့တဲ့သမကျန်းစာအုပ်ဖြစ်ပြီးတော့နောက်တုတ်ကတော့ဒီလောက်ကြံခံခဲ့ရတဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်ဒေါက်တာမာတင်လူသကင်းရဲ့သမကျန်းစာအုပ်ဖြစ်ပါတယ်။အခုတင်းလာနေဟာတရက်ဆန်ဆန်ပဲမာတင်လူသကင်းအထင်မှရုံးပိတ်ရလဲဖြစ်ပါတယ်။ကျန်းသစ္စာကျင်းစုပြီးတဲ့နောက်တယောက်လာတဲ့လူတို့ကိုပြောတဲ့16မိနစ်ကြာတဲ့သမရအိုဘားမားရဲ့မိကုန်းထဲမှာတော့အမေရိကန်ပြည်အောင်စုကကြုံနေရတဲ့ပြဿနာရပ်တွေကိုအတူတကွဖြေရှင်းရမှာနိုင်ငံရေးအရာမတူကွဲပြားမှုတွေကိုဘေးဖယ်ထားဖို့သမ္မတအိုဘားမားကတိုက်တွန်းပါတယ်။ဝင်ငွေမညီမျှမှုတွေကိုလျှော့ချဖို့ကိစ္စအပါဝင်အခုဒီ2012ခုနှစ်ရွေးကောက်ပွဲအတွက်မှာသူစီယုံဟောပြောခဲ့တာတွေတဲကအဓိကအချက်အချို့ကိုပြန်ထောက်ပြပြောသွားပါတယ
်။ For we the people understand that our country cannot succeed
when လူငယ်ချင်းလေးပဲကောင်းကောင်းမွန်မွန်နေနိုင်ပြီးကျန်အများစုကြီးကအခက်ခဲရှိနေတယ်ဆိုရင်ကျွန်တော်တို့တိုင်းပြည်ဘလို့မှအောင်မြင်မှာမဟုတ်ဘူးဆိုတာကျွန်တော်တို့လူထုသိပါတယ်။အမေရိကန်တွေရဲ့အလားအလာကောင်းဟာလူလက်တန်းစားကြဲကြဲပြန့်ပြန့်တိုးများလာတဲ့အပေါ်မူတည်မယ်ဆိုတာကျွန်တော်တို့ယုံကြည်ထားပါတယ်
။သမ္မတအိုဘားမားဟာဒီနောက်လွှတ်တော်ထဲမှာလုပ်တဲ့နိလစာအခမ်းအပွဲကိုတက်ရောက်ပါတယ်။အဲဒီမှာတော့အမေရိကန်ပြည်ထောင်စုကထင်ကရနိုင်ငံရေးသမားတွေလွှတ်တော်အမတ်တွေအစိုးရတာဝန်ရှိသူတွေတက်ရောက်ပါတယ်။မွန်လေးပိုင်းမှာတော့လွှတ်တော်ကနေပြီးတော့သမ္မတအင်ပြည်တော်အထီကိုကားရမ်းနဲ့ထွက်ခွာပါတယ်။ Washington DC ရဲ့ Pennsylvania လမ်းတစ်လျှောက်ကျူးစိုးနှုတ်ဆက်နေကြတဲ့ပြည်သက်တွေကိုပြန်လည်နှုတ်ဆက်ရမှာသမ္မတနဲ့သမ္မတကတော်နှစ်ဦးဟာလက်တွဲပြီးတော့ကားပြန်ဘက်ထွက်လမ်းဘေးဝဲရာကပြည်သက်တွေကိုနှုတ်ဆက်ပါတယ်။ဒီနောက်တော့သမ္မတအင်ပြည်တော်ရှိမှယာယီဆောက်လုပ်ထားတဲ့မှန်အဆောက်အုံတွေကနေပြီးတော့အစင်လာတိုင်းဗိုလ်ရှုခံပွဲလုပ်ပါတယ်။ပြည်နယ်လိုက်အတီးမှုတ်အကခုံအဖွဲ့တွေကချီတက်ပြီးတော့ဂုံပြူတာကိုမှန်အဆောက်အုံတွေကနေပြီးတော့နှုတ်ဆက်ကြည့်ရှုပါတယ်။ဒီကနေ့ Washington DC မြို့တော်မှာတနင်္လာနေ့ကျင်းပပြုလုပ်နေတဲ့သမ္မတကျန်းသစ်စာဆွေးပွဲအခမ်းအနားတွေဗိုလ်ရှုခံပွဲတွေကိုတိုးဝှေ့စောင့်ကြည့်နေကြတဲ့လူအုပ်ထဲမှာ Washington DC ကမြန်မာလူမျိုးမတ်ဆွေလည်းအပါအဝင်ပါ
ဒီကိအထထနာပေါ့နော်ဒီအထက်မှာဒီကွန်ဂရက်စ်နာနေအောင်လို့သူတို့တစ်ကက်တွေကြိုးယူထားတဲ့ဘလူးဂိတ်တို့ပါတို့ဆိုရင်ဟိုဂိုးဂိတ်တို့အဲ့လိုမျိုးတွေရှိရပါတော့နော်နွန်တစ်ကက်နွန်တစ်ကက်ဂိတ်လည်းရှိရဂိတ်ပေါင်းကတော့အများကြီးဖွင့်ထားတယ်သူတို့သမရတွေလည်းတက်လာပြီဆိုလို့ရှိရင်အများသောအဖြစ်တော့အထုံးစံတိုင်းဘသူတွေကတော့ဘလူးလုတ်ပေးနိုင်တယ်ပါတယ်ပေါ့နော်သူတို့ပြောကြတယ်ဒီသမလာကလည်းဒီလိုပဲဟိုစက္ကရေတွေဖစ်ထိုးပြီးတော့တခြားသမနာဖြစ်မဲ့သူနဲ့အပြိုင်ဆိုင်ကိုအပြိုင်ဆိုင်စကားစစ်ထိုးပြီးဘာလုတ်ပေးမယ်ဘာလုတ်ပေးမယ်ဆိုတော့အဓိကကတော့သူတို့လုတ်ပေးနိုင်တာကိုပြောကြတယ်ဆိုတော့ဒီသမနာကိုထပ်ပြီးတော့ဆက်လက်ပြီးတော့ယုံကြည်ကြတယ်ဆိုတော့ပမာပြည်မှာလည်းဒီလိုပဲအလားတူဖြစ်လာဖို့မျှော်လင့်ပါတယ်လို့အဝေးရောက်ပမာတယောက်အနေနဲ့
နှန်းရှင်ကျက်အရာပြောရင်တော့အခုတစ်ခါဒုတိယသက်တမ်းကျန်းသစ္စာစုပွဲဟာပြီးခဲ့တဲ့ပထမကြိမ်ကျန်းသစ္စာစုပွဲ2009ခုနှစ်လောက်လူအုပ်မများပါဘူး။အဲဒီတုန်းကဆိုလို့ရှိရင်လူစုနှစ်သန်းဒီပါတယောက်မယ်လို့ခန့်မှန်းပါတယ်။သမ္မတအိုဘားမားနဲ့ဒုတိယသမ္မတဘိုင်ဒန်တို့မိသားစုဟာမနေ့ကပွဲတွေမစခင်မှာတော့အိမ်ပြော်အနီးကဖျားကြောင်းကိုတယောက်ပြီးတော့ရင်ဆုံဖျားဝစ်ပြူပါတယ်။အခုညပိုင်းဘူရှုကံပွဲပြီးရင်တော့သမ္မတအိမ်ပြော်မှာပဲကျန်းသစ္စာကျင်းစုပွဲအထိတ်မှတ်အက်ခံကာပွဲကိုသမ္မတအိုဘားမားမိသားစုကအိမ်ပြော်မှာတက်ခင်းကျင်းပမှာဖြစ်ပါတယ်ခင်ဗျာ။